မြန်မာအစိုးရနဲ့တိုင်းဒေသလက်နက်ကိုင်အဖွဲ့အစည်း၈ခုအကြားတနင်္ဂနွေလုံးပစ်ခတ်တိုက်ခိုက်မှုရက်စက်ရေး NCA သဘောတူစာချုပ်လက်မှတ်ရေးထိုးနိုင်ခဲ့တဲ့အပေါ်ကြိုဆိုတဲ့အချိန်ထဲမှာပါဝင်မှုပုံမှုအားကောင်းတဲ့ငင်းငယ်ရေးဖြစ်စဉ်တရက်အကောင့်ထဲပေါ်တဲ့အထိဆက်လက်ကြိုးပမ်းသွားဖို့အမေရိကန်နိုင်ငံသားရေးဌာနကတိုက်တွန်းလိုက်ပါတယ်။ဒီကနေ့ NCA လက်မှတ်ရေးထိုးပွဲမှာပါဝင်ခဲ့ကြသူအားလုံးအနေနဲ့စာချုပ်ပါစာသားအနှစ်သာရတို့နဲ့အညီလိုက်ပါဆောင်ရွက်ဖို့တိုက်တွန်းသလိုပါဝင်လက်မှတ်ရေးထိုးခြင်းမရှိသေးတဲ့အဖွဲ့တွေနဲ့အပြုသဘောဆောင်တွေ့ဆုံဆွေးနွေးမှုတွေလုပ်ပြီးအခုထက်ပိုပြီးတော့အားကောင်းတဲ့ငင်းငယ်ရေးဖြစ်စဉ်တရက်ပေါ်ဆောင်သွားဖို့တိုက်တွန်းတဲ့အကြောင်းငင်းကြိုက်ဌာနပြောခွင့်ရဂျွန်ကာဘီရဲ့သတင်းထုတ်ပြန်ချက်ထဲမှာဖော်ပြချပါရယ်။တချိန်တည်းမှာပဲဒီကချင်ပြည်နယ်နဲ့ရှမ်းပြည်နယ်တွေမှာထိုးစစ်ဆင်မှုတွေဆက်ပြီးတော့ရှိနေတဲ့အခြေအနေနဲ့အဲ့ဒီဒေသတွေမှာအိုးအိမ်စွန့်ခွာထွက်ပြေးနေရသူတသိန်းကျော်အတွက်လူသားချင်းစာနာမှုအကူအညီတွေထောက်ပံ့ပေးနိုင်ဖို့အရေးအခက်အခဲတွေရှိနေသေးတဲ့အပေါ်မှာစိုးရိမ်နေကြောင်းလည်းဖော်ပြထားပါရယ်။အမေရိကန်ဆိုရအနေနဲ့မြန်မာနိုင်ငံရဲ့ညီညာရေးတည်ဆောက်မှုလုပ်ငန်းစဉ်တွေကိုအနီးကပ်စောင့်ကြည့်နေပြီးဆက်လက်အားပေးသွားမယ်အကြောင်းလဲမစ္စတာကာဘီရဲ့ထုတ်ပြန်ချက်ထဲမှာဖော်ပြထားပါတယ်။အလားတူပဲဒီကုလသမဂ္ဂကမ္ဘာ့ဘဏ်နဲ့အနောက်နိုင်ငံတွေအများစုပါဝင်တဲ့ညီညာရေးအထောက်အကူပြုအဖွဲ့ PSG ကလည်း MC လက်မှတ်ရေးထိုးမှုကိုကြိုဆိုလိုက်ပြီးတော့ဒီကနေ့လက်မှတ်ရေးထိုးခြင်းမရှိသေးတဲ့အဖွဲ့အစည်းတွေပါဝင်လာဖို့ဦးတည်တဲ့လမ်းကြောင်းတွေကိုပေါ်ဆောင်သွားဖို့နဲ့ယုံကြည်မှုတည်ဆောက်ရေးဆက်လက်ကြိုးပမ်းဖို့တိုက်တွန်းလိုက်ပါတယ်။အားလုံးပါဝင်ပြီးရေရှည်တည်တံ့မဲ့ညီညာရေးတည်ဆောက်နိုင်ဖို့PSG အဖွဲ့ကမျှော်လင့်တဲ့အကြောင်းလဲဒီနေ့ထုတ်ပြန်တဲ့ကြေညာချက်ထဲမှာဖော်ပြထားတာပါအလားတူပဲဒီ EU ဥရောပသမဂ္ဂနဲ့ Britain နိုင်ငံတို့ကလည်း NC လက်မှတ်ရေးထိုးနိုင်တဲ့အပေါ်မှာကြိုဆိုတဲ့အကြောင်းထုတ်ဖော်ပြောဆိုခဲ့ကြပါတယ်ဒီနေ့လက်မှတ်ရေးထိုးရမှာမပါတဲ့လက်နက်ကိုင်အဖွဲ့အစည်းတွေရှိနေသေးတာကြောင့်ဒီအဖွဲ့တွေနဲ့နိုင်ငံရေးအရာတွေ့ဆုံဆွေးနွေးမှုတွေဆက်လုပ်သွားဖို့အရေးကြီးတယ်လို့ပဲဒီရှေ့ဆက်ယုံကြည်မှုတည်ဆောက်ဖို့ EU အဖွဲ့ကတိုက်တွန်းပါတယ်NC စာချုပ်ကိုလက်မှတ်ရေးထိုးခဲ့ပေမဲ့ပြစ်ခတ်မှုတွေပြန်လည်စတင်နိုင်တဲ့အနေနဲ့ဆက်ပြီးတော့ရှိနေတာကြောင့်လက်နက်ကိုင်အဖွဲ့အားလုံးကအကြမ်းဖက်မှုတွေကိုတညီတညွတ်တည်းရှောင်ရှားကြဖို့နဲ့အကူအညီလိုအပ်သူတွေထံကိုနိုင်ငံတကာလူသားချင်းစာနာမှုအကူအညီတွေပေးနိုင်အောင်ဝိုင်းဝန်းဆောင်ရွက်ကြဖို့အရေးကြီးတဲ့အကြောင်းရန်ကုန်ပြည်ထောင်စုကလည်းဒီကနေ့ထုတ်ပြန်တဲ့ကြေညာချက်ထဲမှာဖော်ပြထားပါတယ်